ေစရာအင်းမြေကွာမှာကမ္ဘာရာသီဥရုကပြောင်းလဲလို့လားပူရင်လွန်မင်းပူအေးလွန်မင်းအေးရဲတောင်နေရေခဲမြစ်တွေအေးပျော်ဆင်းနှုံးကမြင့်မြင့်ရေတွေခန်းနဲ့နေရာခန်းကြီးတဲ့နေရာကြီးကမ္ဘာကြီးပူနွေးလာရရဲ့နောက်ဆက်တွဲအဖြစ်မုန်တိုင်းတွေမိုးကြိုမုန်တိုင်းတွေကပုံများလာစတဲ့သဘာဝဟန်ချက်တွေပြည့်ရင်းလို့လာပါတယ်မုန်တိုင်းဆိုလို့ရှိမီလားဆိုမြန်မာနိုင်ငံမှာနာကစ်မုန်တိုင်းတိုက်သွားတာ17နှစ်ရှိပါတော့မယ်2008နာကျွတ်ဆိုင်ကလုန်းမုန်တိုင်းဟာမြန်မာနိုင်ငံမှာတိုက်သွားတဲ့မုန်တိုင်းတွေရဲ့ပျက်စီးအဆုံးရှုံးအသေးပြောက်အများဆုံးမုန်တိုင်းဖြစ်ပါတယ်။နာကျွတ်မုန်တိုင်းနဲ့အကြီးကျယ်တဲ့အရာတွေမြို့ပါကျွန်းပေါ်ဒေသမှာတကယ်လို့သာဒီရောတွေရှိနေရင်မုန်တိုင်းကမကပင်လယ်နှိုင်းလုံးကြီးတွေကိုပါခံတပ်လို့အကာအကွယ်ပေးမှာမို့အသေးပြောက်ဆုံးရှုံးကဒီလောက်မများနိုင်ဘူးလို့ပညာရှင်တွေကထုတ်ပြပါတယ်။ဒါကိုဒီရောပညာရှင်ဒေါက်တာမောင်မောင်တန်က
ဒေတာအောင်သူရှော့နိုင်နော်တော့နိုင်တယ်ဆိုတော့ဥမာပြစိတ်ဒီစီးနဲ့တော့အနည်းဆုံးမီတာ100လောက်ထုမယ်ပေါ့နော်တက်ထရိုးချနိုင်ငံတွေမှာလည်းသုတေသနလောက်ထားတာပေါ့နော်ဖိလင်ကန်ဆာမှာဖိ300လောက်သူသေးသေးနဲ့ရှိမဲ့တော့ဆိုရင်လီတန်ဘာညာ50ကျိုင်လုံးလောက်ကိုရှော့ချနိုင်တစ်ချိန်တည်းမှာလည်းခုန်တိုင်းတီပေါ့တောဆတ်တွေဆိုရင်လည်းသူ fly ရဲ့ပြင်အားတွေပါတယ်ဆိုရင်တောရဲ့စိတ်စီးမှုဟောမူတည်ပြီးတော့80ကျိုင်3လောက်ကိုကျသွားတာပေါ့နော်အဲ့တော့ fly ရိုက်တာတွေပါတယ်ဒါ Skyline တစ်လျှောက်မှာစိတ်ဒီစီးလေးနဲ့ရှိသေးရှိထိုက်တဲ့ဒုတွေလေးရှိလဲဆိုရင်တော့အများကြီးသက်သာတာပေါ့နော်ပုံတိုင်းတန်ရောဒီဆိုင်တန်တွေရောပိုသက်သာတာ
နာကျစ်ဆိုကြည်ခွေးဆရာအဖြစ်မျိုးတွေနောက်ထပ်မကြုံရအောင်ဒီရောတွေပြန်ပြူးထောင်မှုအဖွဲ့စည်းတွေဒီရောပြုစုထင်သိရင်ဖွဲ့တွေပဝင်းကျင်ထင်သိရင်ဖွဲ့တွေစိုးရဖွဲ့တဲ့အဖွဲ့စည်းတွေပညာရှင်တွေစေတနာဝန်ထမ်းတွေကကြိုးပမ်းကြပါတယ်တစ်ဖက်ကအဲ့ဒီလိုကြိုးပမ်းမိမဲ့တစ်ဖက်မှာလည်းဒီရောတွေဟာမိသိဘဝပြောင်းပြီးထိုင်နိုင်ငံရေနောင်မြို့ကိုရေချောင်းလမ်းကနေရောက်သွားတယ်ဟုတ်အမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမြို့အခြေစိုက်မွန်ဂိုဘီဆိုတဲ့ကမ္ဘာတဝန်းကမိုးသစ်တောဆိုင်ရာသတင်းဖြာဖြာကိုစုံစမ်းဖော်ထုတ်တဲ့အဖွဲ့ကပြောပါတယ်။ထိုင်းနိုင်ငံဟာပြည်ရင်းအတွက်မီးသွေးတွေတုံးနေရကမီးသွေးမဖွ့ရလို့အစိုးရကပြစ်ပင်တမ်းမြစ်လိုက်ပြီး2000ပြည့်လွန်အစိုးပိုင်းနှစ်တွေမှာထိုင်းဒီရောကာကွယ်ရေးဥပဒေတွေစတင်ကျင့်သုံးနေနောက်ထိုင်းမီးသွေးလုပ်ငန်းရှင်ကြီးတွေဟာမြန်မာနိုင်ငံဘက်လှည့်လာပါတယ်။ဒီရောတွေပြုံးသလောက်ရှိတဲ့ ARE တိုင်းထက်ထိုင်းနဲ့ပုံနည်းတဲ့ပြင်ဒီတော့ရှိသေးတဲ့တနင်္လာတိုင်းပဲရောက်လာပြီးရသားတွေကိုမီးသွေးဖုန်ကြီးပါသင်ကြားပေးပါလေ။ထဲကိုမီးသွေးရောက်ရင်ပြည်ရင်းထက်ဈေးက16ဆလောက်ပိုရတယ်လို့လဲဆိုပါလေ။တမောတော်တွေပြုံးလို့ခုလိုနွေရာသီရောက်တိုင်းတစ်နှစ်တည်းတစ်နှစ်ပိုပူလာတယ်လို့လူတွေကပြောကြပါလေ။ဒီတော့တွေဟာလဲကဘာမြေကြီးပူနွေးမလာအောင်ထိထားပေးတာ။2000ပြည့်နှစ်အတွင်းဒီရောတွေတဲ့ကာဗိုမက်ထရစ်တန်ချိန်6.4လောက်အောင်းနေတဲ့အတွက်ကဘာကြီးပူနွေးနေတာရောပါသက်သာရာရစီပါလေ။ဒါပေမဲ့ဒီရောတွေဆုံးရှုံးသွားတဲ့အတွက်2000ပြည့်နှစ်ကနေ2015ခုနှစ်အတွင်းတန်ချိန်122တန်းထွက်လာတဲ့ကာဗွန်ပမာဏရဲ့85ရာခိုင်နှုန်းဟာအင်ဒိုနီးရှားမလေးရှားနဲ့မြန်မာသုံးနိုင်ငံတည်းကထွက်လာတာလို့လေ့လာချက်တရကဖော်ပြပါလေ။ဒီရောတွေဟာကာဗွန်ဆုပ်ယူထားနိုင်တဲ့အကြောင်းပြောပြသူကတော့ World View International Foundation ကဒီရောပညာရှင်ဦးဝင်းမောင်ရေပါ
ဒီရောတွေကတောင်ပေါ်ရောတွေတဲ့ကို5ဆလောက်အထိကာဗွန်ကိုဆုပ်ယူထားတယ်ပို့ပြီးတော့ဆုပ်ယူထားနိုင်တာပေါ့တောင်ပေါ်ရောတွေဆိုတာဒီအပင်ထဲမှာပဲပင်စီထဲမှာပဲကာဗွန်ကိုဆုပ်ယူထားတာဒီရောတွေကြတော့ဆွိုင်းထဲမှာကိုသူကဒီကာဗွန်ကိုဆုပ်ယူထားဒီ above ground ကတစ်ဟက်တာမှာ metric ton 1000လောက်ဆိုယူထားနိုင်ရင် underground မှာက metric ton 1000လောက်အထိဆိုယူထားနိုင်ပါတယ်ဒါ FAO က Jeremy Brookhead ဆိုတဲ့ဒီ researcher တယောက်ကနေပြီးတော့မှလေ့လာပြီးရေးထားတာသူကတကယ် carbon ကိုဆိုယူထားနိုင်ပါတယ်ဒါကြောင့်မို့လို့လေ global warming တို့ဘာလို့မှသူကအများကြီးထိန်းသိမ်းနိုင်တာအများကြီးထိန်းသိမ်းနိုင်တယ်လို့ဒီတော့တွေကိုဆုံးရှုံးလိုက်တာနဲ့အဲ့ဒီမြေကြီးထဲမှာရှိတဲ့ဒီခုန carbon offset တွေကိုပါကျွန်တော်တို့ကဆုံးရှုံးရတာမဆုပ်ယူထားနိုင်ပြီးအပြင်အဲ့ဒီထဲတွေက carbon offset ကိုပါလွတ်ထုတ်ပေးရသလိုမျိုးဖြစ်သွားမှာအဲ့တော့နောက်ဆက်တွဲဆိုးကျတွေကတော့အများကြီးပေါ့
ကမ္ဘာမှာမြမဒီရောပြုံးနှုံးကအများဆုံးဖြစ်ပြီးတနည်းနိုင်တိုင်းကဒီရောတွေဟာမီးသွေးပေါ်ကနေထိုင်းနိုင်ငံရောက်သွားတဲ့နောက်ပိုင်းပင်လယ်ကိုဖြတ်လို့အင်ဒိုနီးရှားဂျပန်တောင်ကိုရီးယားနဲ့တရုတ်နိုင်ငံကိုထိုင်းကစစ်တင်ပို့တယ်လို့မွန်ဂိုဘီကပြောပါတယ်ဒီမွန်ဂိုဘီကပဲစကိုင်းတိုင်းကပါကနေတရုတ်နိုင်ငံကိုဒေါ်လာ10ဘန်းလောက်တန်တဲ့မီးသွေးတွေတရားမဝင်တင်ပို့တာကိုစုံစမ်းဖော်ထုတ်ခဲ့ပါသေးတယ်ရှင်